အမေရိကန်ပြည်ထောင်စုမှာကိုဗစ်ကာယောဂါကြောင့်ကန့်သတ်ချက်တွေထုတ်ပြန်ထားတဲ့နယူးယောက်မြို့ကိုဇူလိုင်လ1ရက်နေ့ကစအပြည့်အဝလဲပတ်နိုင်မယ်လို့မျှော်လင့်ကြောင်းပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကပြောလိုက်ပါတယ်။ဒါပေမဲ့လည်းခံမှန်းချက်ပြီးပြောဆိုတာမျိုးကတော့တာဝန်မဲ့ရရောက်တယ်လို့လည်းဘက်ဖလိုမြို့မှာကြာသပတေးနေ့ကကိုဗစ်ကာယောဂါဆိုင်ရာသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါ။ဇူလိုင်လ1ရက်နေ့မှာကန့်သတ်ချက်တွေဖယ်ရှားဖို့နယူးယောက်မြို့တော်ဝင်ပေတာပလက်စီယိုကကြာသပတေးနေ့စောပိုင်းကပြောဆိုခဲ့တဲ့အပေါ်မင်းမြန်ရမှာပြည်နယ်အုပ်ချုပ်ရေးမှူးကမှတ်ချက်ပေးလိုက်တာဖြစ်ပါတယ်။မြို့တော်ဝင်ကတော့ကာဝယ်ဆေးထုတ်ပြီးတဲ့သူ6တန်း3သိန်းနဲ့တိုးတက်မှုတွေရှိနေတာကြောင့်ကန့်သတ်ချက်တွေရုတ်သိမ်းမဲ့ကြောင်းမင်းမြန်ကမှပြောဆိုလိုက်တာပါ
။ It's time to set a goal for a full reopening of New York City and that goal is July 1st.
နယူးယောက်မြို့ကိုအပြည့်အဝပြန်လည်လည်ပတ်ဖို့ရည်မှန်းချက်တစ်ခုချမှတ်ရမယ်အခြေရောက်ပါပြီ။ဒီရည်မှန်းချက်ကတော့ဇူလိုင်လ1ရက်နေ့ပါလို့မြို့တော်ဝင် WCU ပြောသွားတာပါ။ဒါပေမဲ့လည်းကန့်သတ်ချက်တွေရုတ်သိမ်းမှုနောက်ဆုံးဆုံးဖြတ်ချက်ကတော့ပြည်내အစိုးရပုံမှန်သာမူတည်တယ်လို့လည်းပြောပါရယ်ပြည်내အုပ်ချုပ်ရေးမှုကတော့ဇူလိုင်လမတိုင်ခင်မှာဘာတွေကြုံအောင်မယ်ဆိုတာမသိနိုင်သေးတဲ့ကြောင့်ခံမှန်းချက်မပေးတင်တဲ့ကြောင့်ပြောခဲ့ပေမဲ့ဒီထက်ပိုဆော့ပြီးကန့်သတ်ချက်တွေကိုရုတ်သိမ်းကောင်းရုတ်သိမ်းနိုင်တယ်လို့လည်းပြောဆိုခဲ့ပါရယ်